ရန်ကုန်တိုင်းဒေသကြီးတင်ကန်းညုံခရိုင်ရန်ကင်းမြို့နယ်ပြည်ချိုင်းနှင့်ပြည်သူ့ဆိုင်ဦးစီးဌာနလူမှုချင်းပြုဘို့ဌာန Community Center ခန့်မှမှာဇမန်နေ့နေ့လယ်ပိုင်းဟာနိုင်ငံတကာစာတက်မြောက်ရေးနေ့ထိမ့်မှတိပညာပေးတော်ရှိုးဆွေးနွေးပွဲဆောင်ရွက်ခဲ့ပါတယ်။အဆိုပါတော်ရှိုးဆွေးနွေးပွဲမှာနိုင်ငံတကာစာတက်မြောက်ရေးနေ့ဖြစ်ပေါ်လာပုံသမိုင်းကြောင်းများမြန်မာနိုင်ငံမှာစာတက်မြောက်ရေးလုပ်ငန်းများလှုပ်ဆောင်နေမှုအခြေအနေများကိုပြည်ချိုင်းနှင့်ပြည်သူ့ဆိုင်ဦးစီးဌာနဦးစီးရာရှိဒေါ်လာလာထွေးနေအတူမြို့နယ်စာရေးဆရာအသင်းစာရေးဆရာမပေါက်ပေါက်တို့ကယခုလိုပဲအသိပညာပေးဆွေးနွေးခဲ့ကြပါတယ်။
20တိုင်ကျင်းပတဲ့အခါမှာဆိုအခု2025ခုနှစ်ကဆိုလို့ရှိရင်တော့အနည်း60မြောက်နိုင်ငံတကာစာတက်မြောက်ရေးနေ့ဖြစ်ပါတယ်။အင်္ဂလိပ်သဘောဆိုရင်တော့ဒါတော့ International Literacy Day လို့ခေါ်ပြီးတော့မှအတူချုပ်အပြင်တော့သူတို့ရ ILD လို့ပဲခေါ်နေကြဖြစ်တယ်ပေါ့နော်ဆရာမ။အဲ့တော့ကျမတို့မြန်မာနိုင်ငံလည်းကုလသမဂ္ဂဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့အတွက်ကြောင့်မို့လို့ကျမတို့နိုင်ငံမှာလည်းအခုလိုပဲစက်တင်ဘာလ10ရက်နေ့ရောက်တိုင်းမှာ PB ဆိုင်ရာနိုင်ငံတကာစာတက်မြောက်ရေးနေ့ပေါ့နော်။ဂုဏ်ပြုထိမ့်မှတ်နေတဲ့အခုလိုမျိုးဟောပြောပွဲတွေဆွေးနွေးပွဲတွေလှုပ်ရှားမှုတွေကိုလှုပ်ဆောင်နေခြင်းဖြစ်ပါတယ်လူလေးလာတွေ့ရပါတယ်ရှင်ဟု
တ်ကဲ့ပါဆရာ
ဟုတ်ကဲ့ရှင်
ဒီနိုင်ငံတကာပေါ့နော်မြန်မာစာတမ်းများရေးစီမံအေးလှုပ်ရှားမှုတွေအကြောင်းကိုလည်းဒါဆက်ဆင်းနေပြပါအောင်ရှင
်ဟုတ်ကဲ့ပါအဲ့တော့မြန်မာနိုင်ငံနေနဲ့ဘာတွေလှုပ်ရှားလဲဆိုတော့ကျွန်မလေ့လာကြည့်တဲ့အခါမှာအမတန်မှကျွန်မတို့မြန်မာနိုင်ငံလည်းအားရဖို့ကောင်းပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံလွတ်လပ်ရေးရပြီချိန်ကစပြီးတော့မှစာတမ်းများရေးလုပ်ငန်းတွေအပိုင်း၃ပိုင်းခွဲပြီးတော့မှလှုပ်လာတာကိုတွေ့ရတယ်ပေါ့နော်ဆရာမအဲ့ဒါနံပါတ်၁ကတော့ဒါလွတ်လပ်ရေးရပြီနောက်1948ကနေ1964ခုနှစ်မှာပထမပိုင်း1964က1988မှာဒုတိယပိုင်းနဲ့88ကနေအခု2025ခုနှစ်ပေါ့ဒီပြစ်ဆုတ်ပံကာလတည်းကတတိယပိုင်းဆိုပြီးလှုပ်ရှားနေတာတွေ့ရတယ်ပေါ့နော်ဆရာမအဲ့တော့ပထမပိုင်းနေနဲ့ဆိုဘယ်လိုဆက်လုပ်လဲဆိုလို့ရှင်တော့1948 November 4ရက်နေ့မှာလူမှုပညာရေးဥပဒေကိုအတည်ပြုပြဋ္ဌာန်းတယ်ပေါ့နော်ဆရာမအဲ့ဒီအတည်ပြုအောက်မှာဘာတွေလုပ်ခဲ့လဲဆိုရင်လူမှုပညာရေးသင်တန်းတွေဖွင့်တယ်အစိုးရလူလာတန်းကျောင်းတွေမရှိတဲ့တကယ်ကိုတောနေချုံညားတွေမှာဆိုဘက်ကပညာရေးတွေတုံ့ဆောင်ခဲ့တာဖြစ်တယ်လို့ဒီတက်မတော်အတွင်းမှာလည်းမြန်မာစာမတက်သူပပျောက်ရေးအစီအစဉ်ရဆိုပြီးတော့မှစာသုံးလုံးတင်တန်းတွေပေးခဲ့တယ်လို့လေ့လာသိရတယ်ပေါ့နော်အဲ့တော့ဒုတိယဆက်လက်ပြီးလှုပ်ရှားမှုအနေနဲ့မြန်မာနိုင်ငံကဒုတိယမြောက်အပိုင်းနေနဲ့ဆိုရင်တော့1964ခုနှစ်ကစပြီးတော့မှလူရာသီကျောင်းပည့်ရတွေမှာဆိုလို့ချင်းတက္ကသိုလ်ကျောင်းသူကျောင်းသားတွေကောလိပ်ကျောင်းသူကျောင်းသားတွေဆရာဆရာမတွေပေါင်းပြီးတော့မှဒါဆရာမသိတဲ့အတိုင်းအသုံးလုံးခြေတင်တန်းပေါ့နော်တက်ကြီးစာပေးအရေးအဖက်အတွက်ပညာဆိုရတဲ့ဒါကိုကျမတို့လှုပ်ဆောင်တာမိချီလာဆက်လုပ်တာအမတန်အောင်မြင်တယ်ဘယ်လိုဖြစ်လို့ရလဲနိုင်ငံတော်တွေဆိုအနည်း20တောင်ကြိုးစားရတယ်နော်ဆရာမအဲ့တော့အခုရှိတာကျမနေနဲ့ဂုံယူစရာကောင်းတာကျမတို့မြန်မာနိုင်ငံအဲ့လိုမျိုးလှုပ်ဆောင်မှုကဘယ်လောက်ထိအောင်မြင်လဲဆိုကမားတော်အတိမတ်ဖြစ်လို့ဆက်မဆုတောင်ရခဲ့ပါတယ်အဲ့ဒါတော့ဒီ1981ခုနှစ်စက်တင်ဘာ10ရက်နေ့မှာဆို UNESCO ကအချိန်မြင့်တယ်မိုဟာမက်ရီဆာပလာဗီစုပေါ့နော်ဒါအောင်ရခဲ့လို့ဒုတိယအချိန်ကျတော့လည်း1983ခုနှစ်မှာဆိုဂျပန်နိုင်ငံမှာလှုပ်တဲ့နိုမာစုကိုကျမတို့ရခဲ့တာနော်ဆရာမအဲ့လိုမျိုးဆိုတော့ဝမ်းသာစရာကောင်းပါတယ်ဆရာလည်းကောင်းပါ
ယခုသတင်းကိုရန်ကင်းမြစက်မှပေးပို့ထားတာဖြစ်ပါတယ်